ထိုင်းနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ရေးအတွက်ကျောင်းတွေကိုပိတ်လိုက်ရမှာမြန်မာရှေ့ပြောင်းစာသင်ကျောင်းတွေပေါ်မှာလည်းရိုက်ခတ်မှုရှိနေပါတယ်။ထိုင်းမြန်မာနယ်စပ်မှာမိုက်ဂရန့်လမ်းနီစင်တာလို့ခေါ်တဲ့ရှေ့ပြောင်းစာသင်ကျောင်းပေါင်း80နီးပါးရှိရမှာမလ၁၈ရက်နေ့ကနေစပြီးကျောင်းတွေပိတ်ဖို့အတွက်ထိုင်းပြည်ရဲ့ဝန်ကြီးဌာနရဲ့ညွှန်ကြားချက်နဲ့ MEC လို့ခေါ်တဲ့မိုက်ဂရန့်အကျူကေးရှင်းကိုနေတင်စင်တာကအသိပေးချက်ထုတ်ပြန်လိုက်တာပါ။ဒါဟာကိုရိုနာဗိုင်းရပ်စ်ကာကွယ်တားဆီးရေးအတွက်
ဆိုရင်ဒီအချင်းလေးရှိလာတာမို့လူစုလူဝေးနဲ့ကျောင်းတွေတက်တာတွေမလုပ်ဘူးခွင့်မပြုတော့ကျောင်းညာမယ်ပေါ့နော်ကျောင်းညာပြီးမယ်ထို့တော်လည်းပဲဒီကြားထဲမှာပေါ့အဥမာစာမေးပွဲတန်းလန်းနဲ့ပြင်နေတဲ့ကျောင်းတွေရှိတယ်ပေါ့ကျောင်းမပြီးသေးတဲ့ကျောင်းတွေရှိတယ်အဲ့လိုကျောင်းတွေကြတော့ဒီလူစုခွဲပြီးတော့ပေါ့နော်အတန်းလိုက်ပေါ့ဥမာတန်းလား၂တန်းလားဒီနေ့အပြည့်စာမေးပွဲပေါ့နောက်တစ်ရက င်းပြီးအောင်လုပ်ပါလို့တော့သူတို့ပြောဆိုထားတာပ
ါ။စာတင်ကြချို့မှာတော့ဘော်ဒါတွေထားပြီးမိဘတွေကစိတ်ယုံနေမှာအလုပ်လုပ်နေရတာမို့အတူနေလို့မရတဲ့တောင်းသားတွေကိုရွေရည်ကြောင်းပရက်တွေမှာလည်းလက်ခံပေးရတာတွေရှိသလိုတချို့တောင်းသားတွေကတော့မိဘတွေနဲ့အတူနေရပြန်ကြတာတွေလည်းရှိနေပါတယ်။ဒီထဲမှာမိဘမဲ့ကလေးတွေလည်းရှိနေတာပါ။ဒီလိုတောင်းသားတောင်းသူတွေနဲ့ပတ်သက်လို့ညွှန်ကြားချက်ထုတ်ပြန်ထားတာတွေကိုလည်းဆက်ပြောပြပါမယ်
။ဥမာအဆောင်မှာအဆောင်နေကလေးတွေအတွက်ကြတော့ဒီတပတ်အတွင်းပေါ့နော်အဆောင်မပြီးသွားပြီဆိုရင်မိမိရဲ့ဌာနထနေရတွေကိုပြန်ပို့လို့ရတယ်ဆိုလည်းပို့ပါ။အဲကလေးလုံးဝကလေးတွေမှာမိဘမရှိဘူး။ကျောင်းမှာပဲနေရတဲ့အနေအထားဆိုရင်တော့ MCC ကိုပြန်ပြီးတော့တင်ပို့ပေးပါဒီကလေးတွေဒီရဲ့ကျန်းမာရေးအတွက်ပေါ့နော်ဒီကျောင်းရဲ့လုံခြုံရေးအတွက်ပေါ့နော်ပြန်ပြီးတော့တင်ပို့ပေးပါလို့သူတို့ပြန်ပြီးတော့တောင
်းမကြခင်မှာ2020-2021ပညာသင်နှစ်အတွက်ကျောင်းသားကျောင်းသူတွေကိုပြန်လက်ခံဖို့ရှိရမှာဒီနှစ်မှာတော့ကျောင်းသားသင်လက်ခံရမှာစီမံကန့်သတ်ချက်တွေပို့လာလိမ့်မယ်ဆိုပြီးဒေါ်ရွှေစင်ဝင်းကပြောပါတယ
်ဒီနောက်တစ်ခဲနှစ်စီရအတွက်ပြန်ဖွင့်ပေးရမယ်ရက်ကိုသူတို့ပြန်ပြီးတော့ကြော်ညာပေးမယ်အဲ့ဒီလိုကြော်ညာမယ်ဆိုရင်လေဥပမာညီမတို့ကျောင်းတွေက registration ပေါ့နော်ဒီကျောင်းသားအစ်စ်ဒီဟောင်းတွေပြန်ပြီးတော့လက်ခံမယ်ဆိုရင်လေအဲ့ဒီသူတို့ရေချမှတ်ထားတဲ့ဒီစီကံလေးတွေပေါ့နော်ဒီလိုက်နိုင်ရမယ်ပုံစံလေးသူတို့ဒီနေ့ထုတ်ပြောတယ်အဲ့ဒါကဘာလဲဆိုတော့ဥပမာကျောင်းတွေကလေးတွေလက်ခံမယ်ဆိုရင်ဘယ်ကနေလာလဲပေါ့နော်မဲဒီခိုင်းကိုရောက်တာကဘယ်လောက်ရှိပြီလဲပေါ့ဥပမာပေါ့နော်မြန်မာပြည်လာရဲဆိုရင်မြန်မာပြည်မှာပတ်သက်ပြီးတော့ဒီယောဂနဲ့ပတ်သက်ပြီးဘာတွေသိခဲ့လဲပေါ့ဘာတွေပောင်းရင်းမှာဘာတွေရှိခဲ့လဲပေါ့အဲအဲ့လိုမျိုးတို့သတင်းချက်လက်လေးကောက်လို့ရအောင်လို့ဆိုပြီးတော့တို့ form format လေးတို့ပြန်ချပေးမယ်အဲ့ဒီကလေးတွေကိုစောင့်ကြည့်ကြလား14ရက်ဆိုပြီးတော့တို့အိမ်နေအိမ်မှာပဲပေးထားမယ်ပြီးတော့မှလာစာသင်ခန်းတော့တို့ပေးဝင်တဲ့အစီအစဉ်တွေနဲ့တို့တွားမယ်အဲ့အတွက်ကိုထပ်ပြီးတော့အစီအစဉ်တွေတို့ထပ်ခေါ်ဖို့ follow up လုပ်ဖို့အစီအစဉ်တွေရှိတယ်
အခုအခါမှာတော့ထိုင်းကျန်းမာရေးဝန်ကြီးဌာနကမြန်မာရှေ့ပြောင်းစာတင်ကျောင်းတွေလိုက်နိုင်ရမယ့်အခြေအနေတွေကိုမြန်မာရှေ့ပြောင်းဆရာမများအစည်းအုံးပါဝင်ပညာရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းတွေကိုလိုက်နံတွေ့ဆုံမှုတွေလုပ်နေပါတယ်။အဲ့ဒီမှာတော့ကျန်းမာရေးအတွက်တေချာပြင်ဆင်မှုတွေလုပ်ရမှာတွေကိုလိုက်နံဆွေးနွေးနေတာပါ။ကျမကအေးအေးပါပါ။ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာဖြစ်ပါတယ်ရှင်။